ဒီကနေ့တင်းနှစ်ပတ်ကတူရကီနိုင်ငံက sorry ကောင်းစီရင်တဲ့ကိုဝင်သွားပြီးပျောက်ဆုံးနေတဲ့ sorry တင်းတော့ဂျမယ်ခါရှူဒီဟာအသက်ခံရကြောင်း sorry orange ကတော့ဝန်ခံဖို့အတွက်ပြင်ဆင်နေပြီလို့ American တင်းဌာနတစ်ခုကလည်းထုတ်ပေါ်ရေးသားခဲ့ပါတယ်။ CNN တင်းဌာနကိုတင်းပြေးခဲ့သူကတင်းတော့ခါရှူဒီဟာစစ်စစ်မင်းမြန်းစင်မှာပဲသိဆုံးခဲ့တာလို့ပြောကြားခဲ့ကြောင်းနဲ့တကယ်တော့sorry ထောင်လမ်းရည်တွေဟာဂျမောက်ကာရှိုဒီကိုစစ်စစ်မြင်းမြန်းဖို့အတွက်အစ္စတန်ဘူမှာရှိတဲ့ sorry ကောင်းစီရုံးကနေ sorry အရေးပြန်နိုင်ငံဘက်ကိုခိုးထုတ်သွားဖို့အတွက်ရည်ရွယ်ခဲ့တာဖြစ်ကြောင်းပြောခဲ့တယ်လို့ CNN သတင်းမှာဖော်ပြထားပါတယ်။ဒါ့အပြင်ကာရှိုဒီပေးဆုံးခဲ့သည့်ဖြစ်သွားခဲ့သူရဲ့သူတို့ရဲ့အစီအစဉ်ဟာတည်ဝင်ခွင့်ပြုချက်မပါသလိုပေးဆုံးအောင်လုပ်ဆောင်ခဲ့သူကိုအရေးယူမှာဖြစ်ကြောင်း sorry အရေးပြန်ဘက်ကပြောကြားဖို့အတွက်ညှော်လင့်ထားတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။ဒါနောက်ဆိုဒီဟာပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကတူရကီက sorry ကောင်းစင်ရုံးတဲ့ကိုဝင်ရောက်သွားခဲ့ပြီးတဲ့နောက်ပိုင်းမှာပျောက်ဆုံးနေတာဖြစ်ပါတယ်။တနည်းအားဖြင့်မနေ့ပိုင်းမှာတော့ American သမ္မတ Donald Trump ကသတင်းနောက်ခါရှူဂျီကိုလူစိုးတွေတတ်သွားမယ်လို့ထင်ကြောင်းပြောပါတယ်။သမ္မတဟာသူ့နဲ့ sorry ဘီနဆာမန်တို့မနေ့20ကြာတယ်လီဖုန်းဆက်သွယ်ပြောကြားစဉ်မှာခါရှူဂျီနဲ့ပတ်သက်ပြီးသူဘာမှမသိကြောင်းဆော်ရီဘီနကသူ့ကိုပြောခဲ့တယ်လို့ဆိုပါတယ်။ခါရှူဂျီဟာဆော်ရီအင်ရှိမင်းသားမိုဟာမက်ဘင်ဆယ်မန်ကိုဝေဖန်တဲ့စာရီကိုရေးသားသူလည်းဖြစ်ပါတယ်။သမ္မတထရမ့်ကခါရှူဂျီပြောဆိုမှုနဲ့ပတ်သက်ပြီးနိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပီယိုကိုဆော်ရီအရေးပြကိုဆင်လွတ်ခဲ့တာပါ။ဒါနဲ့နောက်ခါရှူဂျီနဲ့ပတ်သက်ပြီးဖြစ်နိုင်ခြေအားလုံးကိုဘာမှချမှတ်ထားပဲနဲ့စုံစမ်းစစ်ဆေးမှဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။တချိန်ထဲမှာပဲတူဂျီရဲတွေကအစ္စတန်ဘူမှာရှိတဲ့ဆော်ရီကောင်းစင်ရုံးကိုစတင်ရှာဖွေစစ်ဆေးနေပြီဖြစ်ပါတယ်။